ရခိုင်ပြည်နယ်မှာတဘာတွင် COVID-19 ကူးစက်ခံရသူ20နီးပါးရှိလာတာကြောင့်မြန်မာပြည်မှာထုတ်ပြန်ပြီးတော်လာတဲ့ကန်တာလိုက်သလိုအကြောင်းတွေကိုလည်းပိတ်လိုက်ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါတဘာတွင်မှာပဲရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာ COVID-19 ကူးစက်ခံရသူ18ဦးနဲ့မြောက်မြို့နယ်မှာ2ဦးအသေပြုခဲ့ပြီးနောက်ဒီကနေ့ကစလို့မြန်မာပြည်ထုတ်ပြန်လိုက်သလိုတော်လာလှုပ်ရှားမှုတွေကိုလည်းကန်တာလိုက်ပါတယ်။ကန်တာမင်းနဲ့ပတ်သက်လို့ဒေသခံတွေကိုတီးပေးဖို့စီစဉ်ထားတယ်လို့လည်းရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရစီပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
မျိုးရင်းကတော့အခုမြင်ပြီးတော့ကျွန်တော်တို့ဒီဒီနေ့လယ်ပိုင်းမှာပဲကျွန်တော်တို့ stay home နေထိုင်ဖို့တော့တောင်းရမယ်။အဲကျွန်တော်လိုက်လံပြီးတော့လည်းဒါနေထိုင်ဖို့အတွက်အနေဆုံးတိုက်တွန်းမယ်။အဲနောက်ပြီးတော့ကျွန်တော်တို့ဒီဒီကျန်းမာရေးဝန်ကြီးဌာနကျွန်တော်ကြားချက်နဲ့ပြီးတော့နော်စီးဝဲတက်မယ်ဆိုရင်တော့မှအတူပဲတက်မယ်အိမ်ထဲမှာနေတာအကောင်းဆုံးမှာအဲအဲ့ဒါပြီးတော့ကျွန်တော်ညပေးထားမှာဖြစ်ပါတယ်ဒါအပြင်ကျွန်တော်တို့ဈေးကြီးလိုအပ်တဲ့ဝတ်မလို့အပ်တဲ့ဆိုတာဥပမာပြဈေးကဆော့ဝတ်ဈေးကြီးပေါ့နော်ဈေးရဲ့အတွက်လို့လက်ထားအလွယ်ပြီးတော့ဆက်စစ်ဆိုင်ပြီးတော့ကျွန်တော်တို့ဟိုပိတ်ဖို့ဈေးပြီးပြီးတော့ပိတ်ဖို့ကျွန်တော်ပြောထားပါတယ
်ရပိုင်တွင်ကုဆွေးမှုတွေတိုးလာတာကြောင့်စစ်တွေမျိုးမှာကန့်တတ်မိတွေထုတ်ပြန်ထားပြီးရေချောင်းလေချောင်းခီးစဉ်တချို့ကိုလည်းဆိုင်ငံခေရသလိုရခိုင်ပြည်နယ်နဲ့ဆက်တွေ့တော်လာနေတဲ့လမ်းတချို့မှာလည်းတမြေကန့်တတ်ချက်တွေထုတ်ပြန်ထားပါတယ်နောက်ထပ်စောင့်ကြည့်လူနာ17ယောက်နဲ့တော်လာကန်တာထားသူတွေလည်းအများပြရှိနေတာကြောင့်စစ်တွေမြို့မှာကန်တာရှက်တွေထောက်ပြန်ထားရပါမယ်ထိခိုက်မှုနေဆုံးဖြစ်အောင်ကြိုးပမ်းနေတယ်လို့လည်းရခိုင်ပြည်နယ်ဆိုရဖွေပြောခွင့်ရဦးဝင်းမြင့်ကပြောပါတယ
်လော့ဒေါင်းကိုတော့အကျဉ်းနိုင်ဆုံးဘူးလို့ကျွန်တော်စဉ်းစားပြီးတော့လုပ်နေပါတယ်ဘာဖြစ်လို့လဲဆိုတော့လော့ဒေါင်းဆက်လိုက်တယ်ဘယ်သူမှအဝင်အတွက်မရှိရဘူးဆိုတဲ့အချိန်မှာကြတော့ဟောဒါကျွန်တော်တို့ရဲ့ဟိုလူတွေရဲ့စက်ဝတ်နေရတဲ့ကြံစဉ်းစားရတယ်လေနော်ဒါပေမဲ့ဒါအခုဒီနေ့အနေထားပြောတာပါ။ဒါပေမဲ့နောက်ပြီးဆိုဘယ်လိုတောင်းလဲတော့မယ်။ဒါတော့အနေထားပုံမှန်မူတည်ပြီးတော့အကြောင်းလဲရတော့ရှိနေပါတယ
်။တလားကျော်တွင်ပထမကျင်ပြည်တွင်းကူးစက်မှုတွေစတင်ခဲ့တဲ့စစ်တွေမှာတော့ရောဂါပိုးပြန့်နှံ့မှုထင်ရှားရတဲ့အတွက်ည9နာရီကနေမနက်6နာရီထိညမထွက်ရပုံမှန်တလေးလေးကိုဩဂေါလ21ရက်နေ့ကနေစတင်ပြီးနှစ်လအထိထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စတင်ကြောင်းတွေကိုလည်းယာယီပိတ်လိုက်ရတယ်လို့ရခိုင်ပြည်နယ်ပညာရေးမှူးဦးတင်သိန်းကပြောပါတယ်။
ဟုတ်တယ်ဟုတ်တယ်ကျောင်းလူယာယီပိတ်လိုက်တယ
်ဒီကနေ့မနက်ပိုင်းကထုတ်ပြန်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဟာစီဗီဘန်ဝန်ထမ်းမိသားစုဝင်တွေဖြစ်ပြီးကူးစက်ခံရသူတွေကိုဆေးရုံကိုယူဆောင်နေတယ်လို့လည်းစစ်တွေဆေးရုံအောက်ဒေါက်တာဇော်လင်ကပြောပါတယ
်အဲနောက်ပြီးတော့ဒီနေ့တွေ့တဲ့9ယောက်ဟို10ယောက်ဆိုတာကပထမ case 35နဲ့ဘာကလို့ secondary contact ခေါ်တာ3ယောက်ကစီဗီဘန်ဝန်ထမ်းဖြစ်တယ်အဲဒါမှမဟုတ်ဝန်ထမ်းတွေရဲ့မိသားစုဝင်တွေပေါ့နော်အခုလက်ရှိကအဲသူကစစ်တွေမျိုးပေါ်ကနေတော့မိသားစုဝင်အိမ်400နေပြီးတော့၄အိမ်မှာဒါ9ယောက်ပေါ့နော်အဲ့တော့ကျွန်တော်တို့ဆေးရုံကနေပြီးတော့ဒါပတ်ကျုံနေပြီးတော့အခုဆေးရုံမှာတင်ခုဖို့ကျွန်တော်ဆောင်ရွက်နေပြီပေါ့နော
်အစောပိုင်းဒီဗျူလူနာတယောက်နဲ့ဆက်ဆံရှိခဲ့တဲ့အတွက်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးစိုက်ပျိုးမွေးမြူတစ်တော်နဲ့တတုတ်သေးဝန်ကြီးဦးကျော်လင်တို့ကိုဓာခွေးစစ်ဆေးရမှာတော့ရောဂါပိုးမတွေ့ရဘူးလို့လည်းစေဝင်သားရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်ဟောဒီဒီနေ့ကအဲ့ဒီအခြေဆက်လာပါတယ်နေ့တစ်ပတ်အောင်ကြမ်းမှလို့ရပါလက်ချီရတော့ဟုတ်တယ်ဒီလိုကတော့နည်းနည်းကျေကွယ်ခွဲစားရတဲ့ပုံမျိုးပေါ့ခွဲစားရတဲ့ဆိုမဲ့အလုပ်ကလုံးလို့ရတဲ့အတိုင်းမှာတော့နည်းနည်း social distancing နဲ့ကျမ်းမဲဝင်ကနနဲ့ညောတော့ကျွန်တော်နေထိုင်ရတယ်ပေါ့ဟောဒါနဲ့အလုပ်လုပ်ဖို့လိုအပ်တဲ့ဝန်ဆုပ်လို့ဆိုရင်တော့လုပ်လို့လိုအပ်တဲ့ဒီကြောင့်အမှချင်းနေတော့လုပ်နေရတဲ့အတိုင်းတော့ရှိတာပေါ့
ကျမရဲ့ဝန်ကြီးဌာနရဲ့ဒီကနေ့မနက်ပိုင်းထိထုတ်ပြန်ရှင်းရရခိုင်ပြည်နယ်မှာဒီကနေ့အသေးပြုလူနာ19ယောက်ပါဝင်မြန်မာနိုင်ငံမှာယောဂါကူးစက်ခံရသူ409ယောက်ရှိနေပါတယ်ဒေသတွင်းနိုင်ငံတွေမှာတကြောပြန်ယောဂါကူးစက်မှုတွေကြုံနေရတဲ့အတွက်မြန်မာနိုင်ငံမှာလည်းအလားတူရှင်နေမျိုးနဲ့မကြုံရအောင်တတိထားကြဖို့ကျမရဲ့ဝန်ကြီးဌာနကလည်းတတိပေးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေကနေတတိပေးပို့ထားတာပါခင်ဗျာ